ကိုရိုနာဗိုင်းရပ်စ်ပိုးဟာလေထဲကနေလည်းပြန့်နှံ့ကူးစက်နိုင်ကြောင်းအထောက်အထားတွေပိုးပြီးတွေ့လာနေရကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတင်ပြနိုင်အောင်ပြင်ဆင်နေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအင်္ဂါနေ့မှာပြောပါတယ် WHO ရဲ့နှိပညာကော်မတီအကြီးအကဲဒေါက်တာမာရီယာဗန်ခတ်ခော့ဖ်ကတော့
We have been talking about the possibility of airborne transmission and aerosol transmission.
COVID-19 ရောဂါပိုးကူးစက်တဲ့ပုံစံတွေထဲကတစ်ခုအနေနဲ့သူဟာလေထဲမှာပြန့်နှံ့ကူးစက်မှုရှိနိုင်တယ်လို့အမှုံအဆက်ကလေးတွေအနေနဲ့လည်းပြန့်နှံ့ကူးစက်နိုင်တယ်ဆိုတဲ့သဘောတွေ့ရတယ်လို့ WHO ရဲ့အင်္ဂါနေ့ Geneva အစည်းအဝေးမှာပြောသွားတာပါ။ဒါအပြင်သိပ္ပံပညာရှင်အယောက်200ကျော်က April လထဲမှာ WHO နဲ့တခြားအဖွဲ့တွေကိုဆက်သွယ်ပြီးကိုရိုနာဗိုင်းရပ်စ်ဟာလေထဲကနေလည်းပြန့်နှံ့နိုင်တယ်ဆိုတော့အသိအမှတ်ပြုဖို့တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။သူတို့ကော်မတီကဒီအဖွဲ့နဲ့အတူလက်တွဲပြီးလှုပ်ဆောင်နေတယ်လို့ဒီဗိုင်းရပ်စ်ရဲ့လေထဲကနေပြန့်နှံ့တဲ့သဘောတဘာဝနဲ့ပတ်သက်ပြီးသိလာတာတွေကိုသိပ္ပံနည်းချက်တင်ပြနိုင်မှုအတွက်လုပ်နေတယ်လို့လည်းပြောပါတယ်။ WHO ရဲ့ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာဌာနတာဝန်ခံပမုခ Benedetta Allegrancy ကတော့ဒီဗိုင်းရပ်စ်ဟာလေထဲကနေလည်းကူးစက်ပြန့်နှံ့နိုင်တယ်ဆိုတဲ့ထောက်ထားတွေပိုးပြီးတွေ့လာရပါပဲ။တေးသေးချာချာကောက်ချက်ချလို့တော့မရသေးဘူးလို့ပြောပါတယ်